ထိုင်းနိုင်ငံအလဲပိုင်းစမုတ်စခွန်ခရိုင်မဟာချိုင်ဒေသမှာကိုဗစ်ကရောဂါကူးစက်မှုကြောင့်အရေးပေါ်ဆေးရုံတက်နေရတဲ့မြန်မာလူသမားတစ်ထောင်လောက်တည်းကအားလုံးနီးပါးဆေးရုံကဆင်းဝင်ရပြီဆိုတဲ့သတင်းကိုတင်ဆက်ပေးလိုပါရစေ။ကျွန်မမအေးပါပါ။ထိုင်းနိုင်ငံအလဲပိုင်းစမုတ်စခွန်ခရိုင်မဟာချိုင်ဒေသကအရေးပေါ်ဆေးရုံနေမှာကိုဗစ်ကရောဂါကူးစက်မှုတွေကြောင့်ဆေးဝါးကူးသမှုခံယူနေရတဲ့ ဖွဲ့ကအလို့သမားရေးတက်ကြွလှုပ်ရှားသူဦးရဲမင်းကအခုလိုပြောပြပါတယ
်အခုလိုလိုပြတော့မှအားလုံးဆင်းဦးမှာဆင်းအားလုံးဆင်းသွားသလောက်ဖြစ်သွားပြီပေါ့နော်နောက်ထပ်ဟိုဖတ်တိုးလူနာလည်းတိတ်မရှိတော့ဘူးနည်းနည်းတော့ကျသွားတဲ့တဘောဟိုတောက်ဆိုင်ရာကျမ်းမာရေးဝန်ကြီးဌာနနဲ့အဲဒီသူတို့ထိုင်းရနာပိုင်းဒီဘက်ကတော့မြန်မာရဲကွက်ဒီမှာဖြစ်သေးတာလည်းနည်းနည်းတော့ခုဟိုနည်းနည်းကျဲသွားပြီအဓိကစိတ်ဦးနေမှာထိတ်ဆက်ပြီးတော့လိုက်စစ်ပေးနေတာတော့ရှိတယ်နောက်လူနာလည်းအရင်ကြီးတိတ်တိုးလာတော့မတွေ့ရတော့ဘူးပြီးတော့အရင်ကနဦးတက်နေတဲ့လူပေါင်းအထောင်ပတ်ဝန်းကျင်လောက်တက်သွားတဲ့ဆေးရုံတက်နေရတယ်ကိုပြေးဆေးရုံတက်ရာကြီးဆေးရုံတက်နေရတဲ့သူတွေအားလုံးနီးနီးဆင်းလောက်ဖြစ်သွားပါပြီနောက်ဆုံးကြံနာဆိုလို့ဟိုနေထိုင်ခွင့်ထောက်ထားမရှိတဲ့လူတွေပဲ14ရက်ကွာတင်းထားတာဖြစ်တယ်သူတို့ပဲကြံတော့တယ
်ပြီးခဲ့တဲ့ဒီဇင်ဘာလလယ်ကစပြီးစမောစခွန်ခရိုင်မဟာချိုင်ဒေသမှာကိုဗစ်တွေးရှိသူအများစုကမြန်မာနိုင်ငံသားတွေဖြစ်နေတာကြောင့်အရေးပေါ်ဆေးရုံတွေတိစောက်ပြီးကုသပေးနေတာပါဒီနောက်ခရိုင်တစ်ခုလုံးကိုလည်းကန့်တက်ပိတ်ဆို့ထားပြီးခရီးသွားလာခွင့်တွေကိုလည်းမပေးတော့ပါဘူးဒါပေမဲ့အခုကပ်ပိုးကူးစက်သူတွေအနည်းငယ်ရော့ကျလာတာရှိသလိုမဟာချိုင်ဒေသကလူတွေကိုကိုဗစ်ရောဂါဆစ်ဆဲမှုတွေကိုလည်းမကြခင်မှာထပ်လုပ်ွက်ရှိကြောင်းဦးရဲမင်းကတော့အခုလိုပြောပြပါတယ်
မနက်ပြန်ဆို22ရက်နေ့မနက်ပြန်ဆိုရင်ကျွန်တော်တို့အဲဒီလော်ရောင်းချထားတဲ့နေရာမှာပိုးမတွေ့သူဖြစ်အဖြူရောင်လက်ပတ်ပေးထားတဲ့သူတွေပြောတယ်2000ကျော် 3000 လောက်ရှိတယ်လို့ပြောတယ်အဲ့တော့အဲ့လူဦးရေတွေကိုပြန်ဆက်ပေးရလိမ့်မယ်ကိုဗစ်အဲ့ဒီမှာပိုးတွေ့သူဖြစ်တက်မှတ်တယ်ဆိုရင်တော့တစ်ဖက်လော်ရောင်းအခြေအနေဘယ်လိုဖြစ်လာမလဲတော့ပြောလို့မရဘူးပေါ့နော်ပြည်မားချိုင်တလကုလော်ရောင်းချထားတဲ့နေရာကလည်း29ရက်နေ့ကျလော်ရောင်းပြန်ဖြီမယ်လို့သိရတယ်ဒါပေမဲ့ဘယ်လိုနေသားဖြစ်မလဲတော့မသိသေးဘူး
ထိုင်းနိုင်ငံမှာတော့ကိုဗစ်ကပ်ရောဂါကူးစက်မှုတွေဒီရက်ပိုင်းတွင်ကျဆင်းလာပြီမဲ့လို့မဟာချိုင်ဒေသမှာတော့နိုင်ငံသားသားရွှေ့ပြောင်းလို့သမားတွေအတွက်နောက်ထပ်လူဦးရေရာကနန်းဆန့်အရေးပေါ်ဆေးရုံတွေထောင်ကနန်းဆန့်နဲ့အရေးပေါ်ဆေးရုံတွေကိုထိုင်းအစိုးရကထပ်မံတည်ဆောက်နေတာတွေလည်းရှိနေတာပါ။တည်ဆုံးသူ82ဦးနဲ့ကူးစက်သူ12000ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာတော့မနေ့ကတော့လူ100ကျော်လောက်ပဲကူးစက်မှုအသစ်တွေထပ်ဖြစ်ခဲ့ပါတယ်။ထိုင်းနိုင်ငံမှာဒုတိယအကြော့ကူးစက်မှုတွေဖြစ်ခဲ့ချိန်မှာတော့အများဆုံးကူးစက်သူတွေကမြန်မာရွှေ့ပြောင်းလို့သမားတွေဖြစ်နေကြပါတယ်ဒီအတွက်စမောစခွန်ခရိုင်သားမကတခြားခရိုင်တော်များများကိုလည်းကန့်သက်ပိတ်ဆို့ထားပြီးခရီးသွားလာခွင့်တွေကိုပါကန့်သက်ထားပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ